ီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကအရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုရုရှားနဲ့ဆီးရီးယားစစ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရသွေးဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့မစ္စတာအိုဘားမားတို့ကြာရာပင်းနေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ကြပြီးဆီးရီးယားနိုင်ငံတွင်တိုက်ပွဲတွေရပ်တန့်ဖို့နဲ့လူမှုကူညီရေးပစ္စည်းတွေဝင်ရောက်ခွင့်ပေးဖို့ရုရှားနဲ့အာဆတ်အစိုးရမှအထူးတာဝန်ရှိတယ်ဆိုတာကောင်းဆောင်ဦးရောသဘောတူညီခဲ့ကြတယ်လို့အင်ဖီရောကပြောပါရယ်။အလက်ပေါ်မြို့အရှေ့ပိုင်းကသဘုံတွေကိုရုရှားကဆက်ပြီးပုံကျဲတိုက်ခိုက်နေတာကြောင့်ရုရှားနဲ့တန်တမာရေးနီလန်အရာပြောဆိုဆွေးနွေးမှုတွေရပ်သွားတော့မယ့်အနေအထားရောက်နေပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစောပိုင်းမှာပြောသွားပါရယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတော်အရက်သားအများအပြားအပါအဝင်လူပေါင်း 9,000 ထက်မနည်းတိချုံခဲ့ရတယ်လို့လူအခွင့်ရေးလေလာဆောင်ကြီးရဲ့အဖွဲ့တစ်ဖွဲ့ကတောက်ကြားနေကပြောပါရယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားအတော်များများလဲတန်ရရသွားတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါရယ်။အလက်ပိုမြို့အတွင်းမှာလဲအရက်သားထောင်ပေါင်းများစွာပိတ်မိနေပြီးတဝက်ကျော်ဟာကလေးငယ်တွေဖြစ်ပါရယ်။ရုရှားဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ရုရှားပြောသမျှကိုအလေးအနက်ထားပြီးတော့ဆက်ဆွေးနွေးဖို့လက်တွေ့မကျတော့ဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။ရုရှားရဲ့မဟာမိတ်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အပေါ်ဖိအားပေးဖို့နဲ့အပြစ်ရက်ပြီးတော့ကုလသမဂ္ဂရဲ့လူမှုကူညီရေးကာရန်တွေအလက်ပိုမြို့ကိုဝင်ရောက်ခွင့်ပေးဖို့အမေရိကန်ကရုရှားကိုတိုက်တွန်းနေတာဖြစ်ပါရယ်။